တမရကာခွေရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်နဲ့ပါတီခေါင်းဆောင်တွေကိုဒီကနေ့နေပြည်တော်မှာတနာရီကြော်ကြားတွေ့ဆုံခဲ့ပါတယ်။ရခိုင်ဒေသတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်သွားကြဖို့အပြန်အလှန်ဆွေးနွေးခဲ့ကြတဲ့အကြောင်းတမရကာခွေရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်လို့ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီနေ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒေါက်တာအေးမောင်တို့ရခိုင်မျိုးသားပါတီ ANP ကခေါင်းဆောင်တွေတွေ့ဆုံကြတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားတာတွေ့ပါတယ်။ဘာကြောင့်ခုလိုတွေ့ဆုံဖြစ်ခဲ့လဲဆိုတာကိုသိပါစေရှင်
။ဟိုအဓိကကတော့ဗျာကျွန်တော်တို့ဘက်ကမိတ္တရခန္ဓာရှိပါတယ်။ကျွန်တော်တို့ရခိုင်မျိုးနွယ်စုဝင်ဒီမျိုးတိုင်းရင်းသားတွေအကြမ်းဖက်တပ်ဖြတ်ခံရတာရှိအဲကန်ကြီးယွာပေါ့ဗျာမောင်တို့မျိုးနေမှာလေ။အဲ့တော့ကိုယွာကိုဒေသလုံးချုံမှုမရှိဘူးကိုယ့်ရဲ့အသက်မွေးဝန်းကြောင်းလုပ်နိုင်တဲ့ဝန်းကျင်ပို့ပြရေလုပ်ငန်းဖြစ်ဖြစ်လေယာဘေးလုပ်လုပ်တောင်ယာဘေးလုပ်လုပ်ပို့မရှိတော့ဘူးနောက်ချင်းချောင်းမုံအန္တရာယ်တွေရှိနေတယ်အဲ့ဒီကဏ္ဍတွေကြောင့်ကျွန်တော်တို့တိုင်းရင်းသားတွေခံနေတိုင်းရင်းသားတွေကမိမိနေရက်ကိုစွန့်ပြီးမှအသက်ဝိုင်းရင်စီစဉ်လုံးချုံမှုရှိတဲ့နေရာတွေကိုပြေးနေခိုလုံနေကြရတယ်ဒါရုံနဲ့ပတ်သက်လို့ကျွန်တော်တို့အမြင့်ချင်းဖလေရှင်နေတည်ငြိမ်အေးချမ်းပြီးမှကျွန်တော်တို့ဖွံ့ဖြိုးတိုးတက်အောင်ဘယ်လိုလုပ်မလဲဆိုတာလေးကိုဆွေးနွေးကြနေဆိုတာနဲ့ကျွန်တော်တို့မိတ္တရဲ့ခံစားရှိပါတယ်ဒီနေ့ကျွန်တော်တို့တွေ့ခွင့်ရပါတယ်မနေ့ကမိတ္တရဲ့ခန္ဓာမှာ
ဆိုတော့ ANP ပါတီကတွေ့ဆုံမှုကံလန်းတဲ့အပေါ်မှာကာဝေးဦးစီးချုပ်ကတွေ့ဆုံတာပေါ့နော
်မှန်တယ
်ဟုတ်ကဲ့ဆိုတော့ဒီနေ့ဆွေးနွေးပွဲကဒီရခိုင်ပြည်နယ်မှာဒေသခံတိုင်းသားတွေအကြမ်းဖက်တိုက်ခိုက်ခံရတာနဲ့ဆက်ဆက်ပြီးတော့ဒီဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်ရေးကိစ္စတွေကိုအဓိကထားဆွေးနွေးတဲ့သဘောပေါ့
မှန်နံပါတ်၁ချက်ကလုံခြုံရေးကဏ္ဍကျွန်တော်တို့မလုံခြုံဘူးလို့တိုင်းသားတွေခံစားရတယ်လေအဲ့ဒီဟာလေးကိုကျွန်တော်တို့အမြင်ချင်းဖလှယ်ပါတယ်နောက်တစ်ခုကတရားဥပဒေစိုးမိုးမှုကဏ္ဍကျွန်တော်တို့မှာဥပဒေတွေအများကြီးပြဋ္ဌာန်းထားတာရှိတယ်။အကြမ်းဖက်တိုက်ဖြတ်ရေးဥပဒေ။ဒါကြောင့်အကောင့်တွေမပေါ်နိုင်သေးတာလေ။ဒီပုဂ္ဂိုလ်တွေကပြစ်တင်ထားတယ်လေ။ဒီအဖွဲ့အစည်းတွေကပြစ်တင်ထားတယ်လေ။အကြမ်းဖက်ခံနေရဗာလျက်နဲ့အကြမ်းဖက်တိုက်ဖြတ်ရေးဥပဒေနဲ့ဒါကြောင့်အရေးကြီးနိုင်ရတာလေ။ဆိုတော့အစိုးရအသက်သွင်းဖို့လိုအပ်တဲ့တခြားဥပဒေတွေရှိတယ်။တလင်းသမားစနစ်ဥပဒေ၊လူဦးရေထိန်းချုပ်ရေးနဲ့ကျန်းမာရေးဆိုင်ရာဥပဒေပြဋ္ဌာန်းထားပြီးဖြစ်တယ်။နောက်ရှိတဲ့နိုင်ငံသားဥပဒေဒါကိုစစ်စစ်ပြီးဆောင်ရွက်တဲ့အခါမှာတစ်ဖက်သက်နော်ဒါအကောင့်တွေဖိုးတဲ့လုပ်ငန်းလေးတွေကျွန်တော်တို့တွေ့ရတယ်။ဟောအဲ့ဒါလေးတွေတော်တော်များများပါဗျာ။အဲ့တော့ကျွန်တော်တို့အမြင့်ချင်းဖလှယ်ကြပါတယ်။နောက်တရားမဝင်ငွေကြေးထောက်ပံ့မှုလမ်းကြောင်းတွေရှိတာပေါ့ဗျာ။ကျွန်တော်တို့ခင်ဗျားတို့ပြောနေကြတဲ့မူရစီဝါ၊ကျောင်းဝေးရေး၊နိုင်ငံတကာဖွင့်စည်းထောက်ပံ့မှု၊နိုင်ငံတကာဖွင့်စည်းများလူသားချင်းကိုချင်းစာဆိုတဲ့ခေါင်းစဉ်လေးကိုတက်ပြီးမှဒီနေရာမှာဗားကြောင်းနော်ဒါပံ့ပိုးပေးနေကြတယ်လေ။ကျွန်တော်တို့အားလုံးပြန်သုံးသပ်ပြီးမှကျွန်တော်တနားကြီးခွင့်ကြိုကြိုလောက်ပြည်သူဆွေးနွေးဖြေရှာကြပါတယ်။
ကာကွယ်ရေးဦးစီးချုပ်အနေနဲ့ဒီနိုင်ငံရေးပါတီတခုနဲ့အရင်ကတွေ့ဆုံတာမတွေ့ခဲ့ရဘူးပါဘူး။အခု ANP ပါတီနဲ့ထူးထူးခြားခြားတရားလက်ခံတွေ့ဆုံနေဆိုတော့ဒါဘာကြောင့်လို့ထင်ပါလဲရှင်
။ဟိုနိုင်ငံရေးပါတီတို့နိုင်ငံရေးပါတီကြတို့တို့ကျွန်တော်တို့အားလုံးဟာလွတ်တော်အတွင်းမှာဆက်တော်အမတ်တွေဖြစ်တယ်ဆိုတာကိုသဘောပေါက်ပေးစေချင်တယ်။နော်လွတ်တော်အမတ်တွေဖြစ်တယ်။ပြည်သူ့လွတ်တော်အမတ်5ဦးနဲ့အမျိုးသားလွတ်တော်အမတ်2ဦးပါတယ်။အဲ့ဒါလေးကျွန်တော်တို့က selected တယ်။အကုန်လုံးဒီဘက်လောက်က CEC ဖြစ်တယ်။အဲ့ဒါကြောင့်ရခိုင်မျိုးသားပါတီဆိုတဲ့ခေါင်းစဉ်ဖြစ်ကြတာ။အဲ့တော့ကျွန်တော်တို့ကာကွယ်ရေးဦးစီးချုပ်ကလည်းပြောပါတယ်နော်ဒီပါတီစုံစနစ်ကိုတို့ကလေ့လာထားတယ်အဲ့တော့ကျွန်တော်တို့ဘက်ကဒီခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတိုးတက်မှုအတွက်နော်အဓိက institution ဖြစ်တဲ့တမလို့နဲ့ဆွေးနွေးမှဖြစ်တော့မယ်ဆိုတော့အခြေခံအကြောင်းရင်းတွေရှိလာတဲ့အခါမှာပြန်ပြီးတော့တည်ငြိမ်အေးချမ်းအောင်နော်ကျွန်တော်တို့ရဲ့ခြေနေတိုင်းရင်းသားတွေနေရက်ကိုဆွတ်ခွာသွားကြလို့ရှိရင်ဒုတာဝန်ရေးတုံးမကိုဘလောက်ပဲကြွေးကြွေးကြွေးကျွန်တော်တို့ရဲ့ချုပ်ချာအနာဆုံးချုံတော့မယ်နေမည်ကျွန်တော်တို့ပြေးလိုက်ရတော့မယ်ဆိုတဲ့သဘောကိုကျွန်တော်တို့သဘောပေါက်တဲ့အခါမှာတူတူညီညီသဘောပေါက်ကြတာမို့လို့သူ့ဘက်ကလည်းကျွန်တော်တို့ကိုကြိုဆိုတယ်ကျွန်တော်တို့ဘက်ကလည်းရင်းနေနေပဲတွေ့ဆုံဆွေးနွေးအမြင်ချင်းဖလေနိုင်ခဲ့တယ်ဆိုတော့အနေသားဖြစ်တဲ့အခါမှာကျွန်တော်တို့ရဲ့မျိုးသားလူမျိုးမှုစီးတွေ့အင်မတန်ကောင်းမွန်တဲ့အခြေခံခေါင်းတွေကိုကျွန်တော်ရယူနိုင်ခဲ့တယ်လို့ကျွန်တော်တုံ့ပြန်တယ
်ဆိုတော့နိုင်ငံရေးပါတီတခုနဲ့တွေ့ဆုံတယ်ဆိုတာထက်ရခိုင်ပြည်နယ်တည်ငြိမ်ရေးနဲ့လုံခြုံရေးအတွက်ဒီရခိုင်တိုင်းရင်းသားခေါင်းဆောင်တွေနဲ့ဆွေးနွေးတာဖြစ်တယ်ဆိုတဲ့သဘောမျိုးပြောတာပါလားရှင
်မှန်ပါတယ်ကြပါတီထက်ကျွန်တော်တို့ကပြည်ထောင်စုလွှတ်တော်ကိုရောက်တဲ့ခိုင်မျိုးသားပါတီရဲ့ပါတီကိုယ်စားမှုအမတ်တည်နဲ့တောက်ဆိုရပ
ါဟုတ်ကဲ့ဒီကနေ့တွေ့ဆုံမှုနဲ့ပတ်သက်လို့အားရချင်တဲ့လို့ပြောနိုင်ပါလား
ကျွန်တော်တို့ဘက်ကတော့ရှိပါတယ်တမလို့ဘက်ကလည်းရှိတယ်လို့ပြောပါတယ်ကျွန်တော်တို့သဘောထားတိုက်ဆိုင်မှုတွေများပါတယ်ကျွန်တော်တို့ရင်းနှီးပဲညီကိုလိုပဲနော်နည်းနည်းချွတ်ချွတ်ကျွန်တော်တို့ပြည်ထောင်စုတည်တံ့ခံရမှုရှိဖို့အတွက်တမလို့ဘက်မှာရှိတဲ့ပြည်အမြင်သဘောထားကျွန်တော်တို့ရခိုင်မျိုးသားပါတီရဲ့အမြင်သဘောထားတို့လေးဆွေးနွေးကြပါလေတူချင်းတူချင်းတူချင်းတို့အားလုံးအမြင်ချင်းတူကြပါလေ
ဟုတ်ကဲ့ဒေါက်တာအေးမောင်ကျေးဇူးတင်ပါတယ်ရှင်
ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကိုမက်ခင်ဖြူထွေးဆက်သွယ်မေးမြန်းထားတာဖြစ်ပါလေရှင်ဒီကနေ့နေပြည်တော်မှာလည်းရခိုင်ပြည်နယ်အတွင်းလုံခြုံရေးအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အစိုးရတာဝန်ရှိသူတွေဆွေးနွေးခဲ့ကြပါသေးတယ်ရှင်